ပင်ရတဲ့မက်ရှလာအတွင်းမှာဂဲလန့်အဖွဲ့ကမြန်မာနိုင်ငံသားတွေတဦးချင်းရဲ့လွတ်လပ်မှုအလောက်ကိုင်းတဲ့လမ်းပန်းဆက်သွယ်ရေးစတဲ့အပေါ်ဘလို့မြင်ကြတယ်လဲဆိုတာကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။တဦးချင်းလွတ်လပ်မှုတွေရလာတဲ့အပေါ်ကျင်းတဲ့သူဟာ89ရာခိုင်နှုန်းရှိလာပြီး2012ခုနှစ်တုန်းကစစ်တမ်းအရ65ရာခိုင်နှုန်းသာရှိတာကြောင့်ဒီကိန်းကဏ္ဍဟာတိတိတသားများလာတယ်လို့အဖွဲ့ကဆိုပါတယ်။မြန်မာနိုင်ငံလိုနှစ်ပေါင်းများစွာအာဏာရှင်စနစ်အောက်မှာနေခဲ့ရပြီးအပြောင်းအလဲကိုဦးတည်နေတဲ့နိုင်ငံတစ်ခုအတွက်ဒီ89ရာခိုင်နှုန်းဆိုတဲ့ကိန်းကဏ္ဍဟာထူးခြားတဲ့ငန်းဖြစ်ပြီးအသိအမှတ်မပြုလို့မရတဲ့အခြေအနေဖြစ်တယ်လို့လည်းဂဲလက်အဖွဲ့ကဆိုပါတယ်။ပြီးခဲ့တဲ့မက်ရှလာဆိုတာဟာရွေးကောက်ပွဲမတိုင်ခင်ကာလဖြစ်တာကြောင့်လူတွေရဲ့မျှော်လင့်ချက်ကြီးမားနေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလူတဦးချင်းစီရဲ့လွတ်လပ်ခွင့်တွေအပြည့်အဝရရှိနေပြီလားဆိုတာနဲ့အလောက်ကင်ခွင်လန်းတွေရရှိလာဖို့မျှော်လင့်နေလားဆိုတာတွေနဲ့ပတ်သက်ပြီးပြည်သူတွေရဲ့အမြင်တွေကို RFA ကမေးမြန်းကြည့်ခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးခွင့်တွေရခဲ့တာကြောင့်ကိုယုံကြည်ရာကိုလွတ်လွတ်လပ်နဲ့လုပ်ခွင့်ရနေပြီဖြစ်ကြောင်းနဲ့နိုင်ငံသားယင်းနှိမ့်ညွတ်မှုတွေရှိလာမယ်ဆိုရင်အလောက်ကင်ခွင်လန်းတွေပို့ပြီးရရှိလာမှာဖြစ်တယ်လို့ရန်ကုန်မြို့မှာရောင်းဝယ်လုပ်နေတဲ့ဦးညိုကပြောပါတယ
်ရွေးကောက်ပွဲမှာကော်မရှင်ကလည်းတရားမျှတတာပေါ့နော်လွတ်လပ်လပ်လပ်နဲ့ကျင်းပပေးခဲ့တဲ့ခါကျတော့ပြည်သူတွေကလည်းဟိုသူတို့ရင်ထဲမှာရှိတဲ့ဟာကိုပဲဟိုအမှန်တကယ်လွတ်လပ်စွာမဲပေးခွင့်ရှိခဲ့ကြတယ်ဆိုတော့ဒါဟာလည်းပဲအားလုံးဟာလွတ်လပ်နေတယ်လို့ကိုယုံကြည်ရအောင်လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရလာတယ်လို့အဲ့လိုပဲထင်ပါတယ်အလောက်ကောင်ခွင်လန်းကတော့နိုင်ငံကလည်းစောင့်ကြည့်တဲ့အနေထားပေါ့နော်ဒီအစိုးရတဲ့ပြောင်းလဲပြီးရင်တော့နော်ဥရောပနဲ့တခြားပေါ့နော်ကျွန်တော်အမေရိကန်လိုမျိုးပေါ့ဟိုဒီနိုင်ငံတွေကတော့ပို့ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လှုပ်လာမယ်လို့ထင်ပါတယ်လက်ရှိမှာတော့ဒီအာဆီယံနိုင်ငံတွေကတော့လုပ်နေပေါ့နော်နိုင်ငံတကာလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံလာမယ်ဆိုရင်ကတော့အလောက်ကန်ခွင့်လန်းတွေပေါ်လာမယ်လို့အဲ့လိုပဲထင်ပါတယ
်ကဲလပ်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းဟာမက်ရှလာကဖြစ်တဲ့အတွက်လူတွေရဲ့စိတ်ထဲမှာအခြေအနေမတူတဲ့အတွက်ဖြေတာတွေလည်းမတူတော့တာတွေ့ရပါတယ်။လက်ရှိအချိန်မှာအာနာလွှဲပြောင်းရေးဂျာကာလာဆိုတာမျိုးကိုပြောကြတာများပါတယ်။ကျောင်းသူတူဖြစ်တဲ့မက်ရွှေစင်ခိုင်ကလက်ရှိအခြေအနေပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ပြေဝရရှိပြီဆိုတာအချိန်တိုင်းတာတခုတော့လုံမဲပေါ့နော်။အဲ့လိုပဲမြင်ပါတယ်။ဘာလို့လဲဆိုတော့ကိုရွေးကောက်ပွဲတော့ပြီးသွားပြီ။ဒါပေမဲ့လို့အပြောင်းအလဲလေးတခုကရှိသေးတယ်လေ။ဂျာကာလာလေးမှာအဲ့ဒါလေးပုံမှန်မူတည်ပြီးတော့ကြတော့မှအများကြီးခွင်လန်းရှိလာလိမ့်မယ်လို့ယူဆပါတယ်။တိတိတသားကြီးတော့ပေါ့နော်။ပြောင်းလဲလာတာတော့မရှိသေးဘူးလို့ပဲမြင်နေပေါ့နော်။ဒါပေမဲ့အများကြီးတော့ပြောင်းလဲလာမယ်လို့မျှော်လင့်ပါတယ်။နိုင်ရထားတဲ့ပါတီရာလည်းပဲပြည်ရင်ပြောင်းလဲဖို့ကိုပြောင်းလဲချိန်တန်ပြီးဆိုတဲ့နော်ဒီတမနဲ့လှုပ်ခဲတာဖြစ်တဲ့အတွက်ကြောင့်မို့လို့ပြောင်းလဲမှုတွေတော့အများကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ထားပါတယ်
။များသောအားဖြင့်တော်တော်များများကအလောက်ကင်အခွင့်အလမ်းတွေပုံများလာဖို့ကိုစိတ်ဝင်စားကြသူတွေများပါတယ်။ကဘာလက်ခရီးသွားလုပ်ငန်းမှာလောက်ကင်နေတဲ့လူငယ်တဦးကသူဟာလက်ရှိအလုပ်ရှိနေပေမဲ့အလုပ်လုပ်ရတာအဆင်မပြေတဲ့သဘောမျိုးရှိပါတယ်။မြန်မာနိုင်ငံမှာလက်ရှိအခြေအနေထက်ပိုပြီးအလောက်ကင်အခွင့်အလမ်းတွေရရှိလာဖို့မျှော်လင့်ကြောင်းကိုညံလင်းထွန်းကပြောပါတယ်
။အများကြီးမျှော်လင့်ထားပါခင်ဗျ။ဘာလို့လဲဆိုတော့လောစေကိုရီကိုရီလည်းအလောက်ကင်အကူတွေ try ဟပ်ပဲရှာနေရအောင်ပဲဆိုတော့လေအကုန်လုံးလည်းမျှော်လင့်ပါတယ်။ကျွန်တော်တို့အာဆီယံထဲမှာအရှိတော်အရှိုင်အရှိုင်မှာဆိုရင်ကျွန်တော်အနေနဲ့ဂျပန်ရဲ့ယင်းနှီးမြှုပ်နှံမှုပေါ်ပြီးမျှော်လင့်ပါတယ်။နောက်ဝေဘာဆိုလို့ရှိရင်လည်း Great Britain တို့ Upper America တို့ပေါ့နော်။သူတို့ရဲ့ investment နဲ့သူတို့ရဲ့ technology ရဆိုရင်တော့ကျွန်တော်တို့ရဲ့ human resource ကပိုပြီးတော့ဒီတဲ့တာလွန်တဲ့ဘဝကိုရရှိမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေနဲ့ရှင်ရင်ဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်နေပါသေးတယ်။အလုတ်ကင်ခွင်လန်းတွေရှားပါးတာကြောင့်လူငယ်တွေဟာတခြားတိုင်းပြည်တွေမှာသွားရောက်အလုတ်လုတ်ကင်နေကြရပါတယ်။ဒါပေမဲ့အလုတ်ကင်ခွင်လန်းတွေများလာမယ်လို့မျှော်လင့်တဲ့သူတွေကအရင်ကထက်ပိုများလာတယ်လို့ Gallup အဖွဲ့ရဲ့စစ်တမ်းတွေကဆိုပါတယ်။မြန်မာနိုင်ငံသားတွေနိုင်ငံခြားမှာအလုတ်သွားလုတ်ကြတာနဲ့ပတ်သက်ပြီးစာရေးဆရာဦးခိုင်မြတ်သားကသူ့အမြင်ကိုပြောပါတယ
်။လုတ်မယ်ဆိုအလုတ်တွေအများကြီးရှိပါတယ်။သို့သော်ခံစားခွင့်ချင်းကွာခြားတဲ့အတွက်ကြောင့်မို့လို့သူများတိုင်းပြည်မှာသွားရောက်လုတ်ကင်ကြဖြစ်ပါတယ်။နောက်တစ်ခုကဆိုပါပြောတဲ့လုတ်ကင်ခွင်လန်းတွေတိုးပွားလာမလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုတော့လောက်ကင်ခွင်လန်းတွေကတော့တိုးပွားလာမယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်း not sure yet ပေါ့။ဒါတွေအကုန်လုံးကလည်းတိုင်းပြည်နိုင်ငံရေးပေါ်မှာမူတည်တယ်ဆိုတာအားလုံးသိတဲ့အတိုင်းပါပဲ
။ဒါအပြင်အလောက်ကင်ခွင်လန်းတွေများလာမလားဆိုတာနဲ့ပတ်သက်ပြီးလက်ရှိအနိုင်ရပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံမှုအခြေအနေကိုစောင့်ကြည့်ရမယ်လို့လည်းစာရေးဆရာဦးခိုင်မြတ်သားကပြောပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာပြီးကမ္ဘာဈေးကွက်ဝင်သွားမယ်ဆိုရင်မြန်မာနိုင်ငံဟာလည်းချမ်းသာလာနိုင်တယ်လို့ကိုပိုင်ဖျားဖူးကောင်းမောင်းတဲ့ရင်မောင်းဦးကျော်လှကပြောပါတယ်
။ပြည်ပရင်းနှီးမြှုပ်နှံမှုကတော့အနည်းငယ်များတော့ရှိမှာပဲလေ။ဒါပေမဲ့သူအချိုးရှိမှလည်းသူလာလုံးလာမှာဟုတ်။ဒီအာရှနိုင်ငံမှာတွေ့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အခုတရုတ်ပြည်ဆိုရင်ရပိုင်လောက်ပဲရှိတဲ့ချမ်းသာဝါရာဗမာပြည်မီကိုပြီးဆိုတော့သူတို့လည်းချမ်းသာဝါရာပဲရိုးတရားဆိုရင်လည်းဗမာပြည်ကိုမီကိုပြီးချမ်းသာဝါရာပဲအခုကျွန်တော်တို့ကကမ္ဘာဈေးကွက်မှာဝင်သွားမယ်ဆိုလို့ရှိရင်သူတို့ကကျွန်တော်တို့မီကိုလို့မရတော့ဘူးကျွန်တော်တို့ကမ္ဘာကိုမီကိုပြီးတော့ကျွန်တော်တို့နိုင်ငံလည်းချမ်းသာရချမ်းသာသွားမယ
် Gallup အဖွဲ့ရဲ့စစ်တမ်းတွေအရအလောက်ကင်အခွင့်အလမ်းတွေနဲ့ပတ်သက်ပြီး53ရာခိုင်နှုန်းကျော်လောက်ကမျှော်လင့်ချက်ထားတယ်ဆိုတာကိုတွေ့ရတယ်လို့သိရပါတယ်အဲ့ဒီနှုန်းဟာပြီးခဲ့တဲ့2012ခုနှစ်နဲ့2013ခုနှစ်တွေထက်အလောက်ကင်အခွင့်အလမ်းပေါ်မျှော်လင့်ချက်ထားသူတွေများလာတာဖြစ်တယ်လို့လည်းသိရပါတယ်ရှင်